ရှမ်းပြည်နယ်အတွင်းမှာပါတီတွေအနေနဲ့မဲဆွယ်စည်းရုံးရမှာအခက်အခဲတွေကြုံနေရတယ်လို့နိုင်ငံရေးပါတီတွေဘက်ကပြောနေကြပါတယ်။လုံခြုံရေးရမငြိမ်းချမ်းတဲ့အတွက်မဲဆွယ်စည်းရုံးမှုမလုပ်နိုင်ပဲဖြစ်နေကြတာပါ။ဒီလိုတွေကြုံတွေ့နေရပေမဲ့သက်ဆိုင်ရာအာဏာပိုင်တွေဘက်ကဖြည့်ဆင်းပေးမှုတွေလည်းအားနည်းနေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့တောင်ကြီးမြို့မှာကိုယ်တိ ဆိုင်နေရတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတောင်ကြီးတာဝန်ခံဒေါက်ခင်မိုးမိုးကပြောပါတယ်။ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြတာပါ
။စစ်စင်ရေးထိုးနေတဲ့ဒေသတွေစစ်ကြောင်းထိုးနေတဲ့ဒေသတွေအဲ့ဒါတွေကရှမ်းပြည်အတွင်းမှာနေရာများစွာမှာရှိပါတယ်။ကျမတို့ရှမ်းပြည်တောင်ပိုင်းမှာကိုပဲလွယ်လင်းခရိုင်လင်းကိခရိုင်တွေမှာဆိုလို့ရှိရင်တိုက်ပွဲဖြစ်နေတဲ့နေရာတွေများစွာရှိပါတယ်။အဲ့တော့တိုက်ပွဲဖြစ်နေတဲ့နေရာတွေမှာအမျိုးသမီးကိုယ်စားလှယ်လောင်းနေအနေနဲ့တွားရောက်စီယုံရေးဆင့်မှုဆိုတာဘယ်လိုမှမလွယ်ပါဘူး။သူတို့ရဲ့မိသားစုသူတို့ရဲ့ပတ်ဝန်းကျင်သူတို့ရဲ့အိမ်တော်ဦးစီးတွေကအစဒီနေရာတွေကိုတွားဖို့ခွင့်မပြုဘူးမတိုက်တွန်းဘူးအားမပေးဘူး
။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကစက်တင်ဘာ16ရက်နေ့ကနိုင်ငံရေးပါတီတွေကိုသူတို့ရဲ့နယ်မြေတွေထဲမှာမဲဆယ်စီယုံရေးမလုပ်ဖို့တားမြစ်ခဲ့ပါတယ်။ဒီလိုတားမြစ်ခဲ့ပေမဲ့ဒီလတရက်နေ့မှာတော့ပါတီတွေအနေနဲ့စီယုံရေးလုပ်ငန်းတွေပြန်လည်လှုပ်ဆောင်နိုင်ကြောင်းလှုပ်ဆောင်မယ်ဆိုပါကသူတို့ရဲ့ဆက်ဆံရေးယုံတွေကိုတရားဝင်အကြောင်းကြားဖို့ပြန်လည်စာထုတ်ခဲ့တယ်လို့ဒေါ်ခင်မိုးမိုးကပြောပါတယ်
ဒါမဲ့ရုပ်သိမ်းတဲ့ဆိုလဲစာအုပ်တော့ကျမတို့ကိုယ်တိုင်တော့မျက်ဝါးထင်နေမတွေးရသေးပါဘူး။အဲ့ဒါတွေနဲ့ပတ်သက်လို့လဲကျမတို့ရဲ့လွတ်တော်ပုစလဲတွေကကိုအားဖို့ပို့ပြီးတော့ကိုဟာဖို့အနေနဲ့ရှိတဲ့နေရာကိုအသွာလာဆင်းရင်သူတတိနဲ့သွာလာအဲ့ဒီလူမျိုးပဲလုပ်နေရတာပါ။တမတော်ရဲ့အကူအညီလည်းမရပါဘူး။ပြည်နယ်အစိုးရရဲ့အကူအညီလည်းမရပါဘူး။ကော်မရှင်ရဲ့အကူအညီလည်းမရပါဘူး
။လက်ရှိရှမ်းပြည်နယ်အတွင်းမှာကွန်ဟင်း၊ကျေးသီ၊လဲချာ၊လင်းခေ၊မောက်မဲမိုင်းပန်နန့်ခမ်းမိုင်းရဲတန်ရန်စတဲ့ဒေသတွေမှာတိုက်ပွဲတွေကြောင့်မဲဆွယ်စည်းရုံးဖို့အခက်အခဲရှိနေတယ်လို့နိုင်ငံရေးပါတီတွေဘက်ကပြောပါရယ်ဒီပြင်လမ်းပန်းဆက်သွယ်ရေးဘိုင်းမှာလည်းအခက်အခဲတွေရှိနေတာကြောင့်မဲဆွယ်ရာမှာခက်ခဲနေတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကကိုယ်စားလှယ်လောင်းမန်နန်းတန်နာဦးကပြောပြပါရယ
်လမ်းပန်းဆက်သွယ်ရေးကအရင်ခက်ခဲခက်ခဲနေတာရှိတယ်အဲဒီလမ်းပန်းဆက်သွယ်ရေးခက်ခဲခက်ခဲတချို့နေရာတွေဆိုကားတွေဆိုင်ကယ်တွေသွားလို့မရောက်နိုင်တဲ့နေရာတွေမှာဆိုလမ်းလျှောက်ပြီးတော့သွားရတဲ့ဒေသတွေလည်းရှိ
နိုင်ငံရေးပါတီတွေအနေနဲ့ဒီလိုအခက်အခဲတွေကြုံတွေ့နေရတာအပြင်ပြည်သူလူထုတွေမှာလည်းရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုအားနည်းနေရတွေကိုလည်းကြုံတွေ့နေရပါတယ်။အကြောက်တရားကြောင့်ရွေးကောက်ပွဲပေါ်စိတ်ဝင်စားမှုအားနည်းနေတာလည်းရှိတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကကိုယ်စားလှယ်လောင်းဒေါ်နန်းတန်းတန်းရွှေကခုလိုပြောပြပါတယ
်။စိတ်ဝင်စားမှုတော့အားနည်းပါလေ။သို့တော်လည်းပဲ2030နဲ့ဆိုင်ရင်တော့အများကြီးကျွန်တော်တို့စိတ်ဝင်စားလာပါတယ်။2030တော့ဆိုရှိရင်ကျွန်တော်တို့မဲပုံးမထောင်ပဲနဲ့မိမိဆန္ဒမပါဘဲနဲ့လွတ်တော်ကိုယ်စားလှယ်လေးရတော့တာရှိပါတယ်။မိမိရဲ့စာဝတ်နေရေးအတွက်ရုန်းကန်တာဒါလည်းရှိတယ်။နောက်တစ်ခုကပို့အုပ်ကိုပဲအုပ်ချုပ်ဖွင့်ရဒေတာဖြစ်တဲ့အတွက်နည်းနည်းကြောက်စိတ်လေးပဲရှိနေကြပါသေးတယ်လို့ကျွန်မအယူယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါဟိုနည်းနည်းကျွန်မတို့ခေတ်ပိုင်းကပညာတတ်လဲနေတဲ့အတွက်ကြောင့်မလို့ဒါသီးခြားခွဲပြီးတော့မမြင်တတ်တဲ့အပိုင်းလည်းရှိတာပေါ့လေ။
ဒါရီနဲ့ပတ်သက်ပြီးတောင်ကြီးမြို့နယ်ရွေးကောက်ပွဲကော်မရှင်ကို VOA ကဆက်သွယ်မေးမြန်းခဲ့ပြီးမြေဖြေကြားမဲ့တာဝန်ခံဟာအစည်းအဝေးလှုပ်ဆောင်နေတာကြောင့်အချိန်မီမဖြေကြားနိုင်ခဲ့ပါဘူး။ရှမ်းပြည်နယ်မှာမဲဆန္ဒရှင်အရေအတွက်33သိန်းကျော်ရှိပြီးမဲယုံပေါင်း3400ကျော်ရှိပါတယ်။လာမယ့်ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းမှာနိုင်ငံရေးပါတီပေါင်း30ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။